ဝါပြည်သွေးစီညင်ရေးတပ်မတော် GWS ထိန်းချုပ်ထားတဲ့ရှမ်းပြည်မြောက်ပိုင်းတန်ရံမြို့မှာအွန်လိုင်းရာဇဝတ်လုပ်ငန်းတွေနဲ့ဆက်နွယ်ပြီးဖမ်းထားတဲ့လူပေါင်း1000ကျော်တည်းကတရုတ်နိုင်ငံသား960ကျော်ကိုတရုတ်နိုင်ငံကိုလွှဲပြောင်းပေးလိုက်တာလို့ GWS ရဲ့တာဝန်ရှိသူကပြောပါတယ်။ဖမ်းမိတဲ့တပ်သေးခံပစ္စည်းတွေပါတရုတ်နိုင်ငံသားတွေနဲ့အတူပြန်လွှဲခဲ့ပြီးကျန်မြန်မာနိုင်ငံသား300လောက်ကိုတော့စစ်ဆေးပြီးရင်ပြန်လွှတ်ပေးမယ်လို့ GWS ကပြောပါတယ်။ဒီသတင်းပေးပို့လာတာကိုအခြေခံပြီးကိုစုံမှုကျော်ပြောပြပေးပါဦးခင်ဗျာ။
ဝါဒီသွေးစီညွညွရေးတပ်မတော် UWSA ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းတန်ရန်မြို့မှာကြားပြန့်ခေါ်အွန်လိုင်းငွေကြေးလိမ်လည်သူ1000ကျော်ကိုဖမ်းဆီးထားခဲ့တာပါတန်ရန်မြို့မှာကြားပြန့်ခေါ်အွန်လိုင်းငွေကြေးလိမ်လည်သူတွေဖမ်းဆီးခဲ့တဲ့အခြေအနေကိုလာရှိုဆက်ဆံရေးယုံတာဝန်ခံဦးညီရန်က VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့ဒီဝါအဖွဲ့လှုပ်ရှားတဲ့ဒီတန်ရန်ခွင်မှာပေါ့အယောက်1000ကျော်ဖမ်းမိတယ်962ယောက်ကတရုတ်ပြည်ကတရုတ်လူမျိုးတွေပေါ့နော်မနေ့ကဒီတရုတ်နယ်ချကိတ်မှာကျွန်တော်တို့လွှဲပြောင်းပေးခဲ့တယ်ပေါ့နော်ဂျန်နဲ့300ဝန်းကျင်ကကျွန်တော်မြန်မာနိုင်ငံသားတွေပဲကျွန်တော်မြန်မာနိုင်ငံသားတွေကိုကျွန်တော်တို့ဒီစစ်စင်းမင်းမြတ်မှုတွေလုပ်ပြီးမှကျွန်တော်တို့ပြန်လွှတ်ပေးဖို့ရှိပါတယ်နော
်ကြားပြန့်ခေါ်အွန်လိုင်းငွေကြေးလိမ်လည်သူတွေစီကဖန်စီရမိတဲ့အထက်မှာ Starlink Internet ဂျိုဒူးဆက်သွယ်ရေးဆက်86လုံးဖုန်း1549လုံးနဲ့ကွန်ပျူတာ82လုံးပါဝင်ခဲ့ပြီးဒီသက်သေခံပစ္စည်းတွေကိုလည်းတရုတ်နိုင်ငံသားတွေနဲ့အတူတရုတ်နိုင်ငံဘက်ကိုလွှဲအပ်ပေးခဲ့ပါတယ် UWSA တပ်ဖွဲ့တွေဟာညီနောင်မဟာမိတ်အဖွဲ့တွေရဲ့2029ဒုတိယလိုင်းစစ်စင်ရေးကာလမှာသူတို့နဲ့နယ်မြေချင်းထိစပ်နေတဲ့တန်ရန်မြို့ကိုစစ်မီးမကူးဆက်စီဖို့အတွက်ဆိုကဒီနှစ်ဇူလိုင်လကဝင်ရောက်ထိန်းသိမ်းခဲ့တာဖြစ်ပါတယ် UWSA ဝါတပ်ဖွဲ့ဟာလွန်ခဲ့တဲ့နှစ်စက်တင်ဘာလအတွင်းကလည်းကြားပြန့်လုပ်ငန်းနဲ့ဆက်ဆက်နေသူတရုတ်နိုင်ငံသား1000ကျော်ကိုတရုတ်နိုင်ငံကိုလွှဲပြောင်းပေးအပ်ခဲ့ဘူးပါတယ်တရုတ်နိုင်ငံဘက်ဝါဒေတာကကြားပြန့်ဂိုင်းခေါင်းဆောင်နှစ်ဦးဖြစ်တဲ့ပေါ့အိုက်ပန်းနဲ့ရှောက်ရံပန်းဆိုသူနှစ်ဦးကိုဖမ်းဆီးဖို့တရင်ပေးရင်စုငွေရွှန်ငွေတသိန်းကနေ5သိန်းအထိပေးမယ်လို့ပြီးခဲ့တဲ့နှစ်အောက်တိုဘာလကထုတ်ပြန်ထားပါတယ်သူတို့နှစ်ဦးဟာဝါတပ်ဖွဲ့ရဲ့အစင်းမြင့်ခေါင်းဆောင်တွေဖြစ်ကြောင်းသတင်းတွေထွက်ပေါ်ခဲ့သလိုအခုအချိန်အထိတော့ဖမ်းဆီးလွှဲပြောင်းတာမျိုးမကြားသိရသေးပါဘူး